ဒီမှာပ
ါဒီတရုတ်ကတစ်တုံညာနှစ်ခုညီနောင်သုံးဘွဲပေါ့နော်ဒီစစ်စင်ရေးမှာတော့ကသူ့ဘက်ကဒီဓာတ်ရိုက်မကူညီတောင်မှလှစ်ပေးထားခဲ့ပါတယ်အခုကျတော့သူတို့အတိုက်ရက်ဖို့ပြောပြီးတော့စစ်ကောင်စီဘက်ကနေကာကွယ်တဲ့ပုံစံဖြစ်လာပါတယ်အဲ့ပေါ်မှာဘယ်လိုသဘောရပါလဲ
တရုတ်ကသဘောထားမူပြောင်းသွားတာကအစကတည်းကညီနောင်သုံးဘွဲစစ်စင်ရေးကိုသူလှစ်ပေးထားတာကို၌ကသူလိုချင်တဲ့အတိုင်းအတာကနေဆက်မှာဖြစ်နေတဲ့အဲကြပ်ချမ်းရဇော့ခိုင်းတွေကိုနှင်းနှင်းယုံလောက်မှာအသုံးချခဲ့တာဆိုဖြစ်ပါတယ်အခုလိုအဲတိုင်းရင်းသားညီနောင်သုံးဘွဲကပူပြီးတော့စီရေးချက်ထွင်လာပြီးတော့လာရှိုတီသိမ့်လာတယ်ဟုတ်မန်လေးတီဒရိုချင်းချောက်လာတယ်ဘာညာဆိုတော့တရုတ်ကစိုးရင်လာတယ်ဒီအတိုင်းဆိုရင်တော့စစ်ကောင်စီကကြဆုံးသွားနိုင်တယ်စစ်ကောင်စီကြဆုံးရင်သူ့ရဲ့အကျိုးစီးပွားကိုလောလောဆယ်ထိန်းသိမ်းကာကွယ်ပေးမဲ့အဖွဲ့အစည်းမရှိဘူးဖြစ်နေစစ်ကောင်စီကိုတန်ရုပ်စင်ကြီးလုံးတော့မဟုတ်ဘူးဆိုတော့အဲ့ဒီတော့နောက်တစ်ခုကအဲ့ဒီစစ်ကောင်စီသားကြာဆုံးခဲ့မယ်ဆိုရင်အနောက်နိုင်ငံတွေဘက်က NUG ကိုအစာထုတ်ပြီးတော့အသိအပြုမှာပဲလောလောဆယ်မှာတော့အဲ့လိုဖြစ်လာရင်တရုတ်တက်သိပြီးတော့အခက်အခဲရှိမယ်အဲ့ဒီအောင်ဒီတိုင်းရင်းသားအဖွဲ့တွေကိုထိုးစစ်မစင်တော့ရက်တော့လို့သူအမိန်ပေးညွှန်ကြားနေုံနဲ့မကဘူး NUG နဲ့မဆက်ဆံနဲ့ဆိုတော့ဟာတခါတည်းထည့်ပြီးညွှန်ကြားနေရသီးသာပါတယ်တရုတ်စီစစ်ကောင်စီကြာပြီးတော့ဒါပြုပြည့်ဖြစ်မှာကြောက်တယ်အဲ့ဒါပိုကြောက်တာကတော့ NUG ကိုအစားထုတ်ပြီးအသီးမှတ်ပြလိုက်ရင်အနောက်နိုင်ငံတွေရဲ့ဩဇာကပိုပြီးကြီးသွားမယ်ဆိုတော့သူစွရင်တို့အဓိကအဖြစ်အခုလိုလောက်လာဖြစ်တယ်လို့ပြောနေတာ
အဲ့တော့ဒီလိုတရုတ်ကစစ်မတိုက်ဖို့ဖိအားပေးတာတိုင်းသားလက်နဲ့ကင်နေရရောလိုက်နာပါမလားနောက်ဒီမှာ AA တို့ KIA တို့နောက်စကိုင်းတိုင်းဘက်မှာဆို PDF တွေလည်းစက်တိုက်နေရရှိရယ် तू ကသူ့ဩဇာတက်ရောက်မလား
အဲ့တော့နှစ်ပိုင်းတချို့ဖွဲ့တွေပေါ့လေMNDA ကိုကန်ဆိုလိုက်နာတယ်သူတို့ကတော့လိုက်နာမှာပဲ MNDA တို့ဟာ UWS နဲ့အတူတူဘာကဘာခွဲထွက်လာပြီးတော့တေယုတ်ဘက်ကိုတေယုတ်ကမြောက်ပေးလို့သူတို့ကအင်အားကြီးထွက်လာတယ်လို့အဓိကအဖြစ်ပြောမှာဖြစ်ပါတယ်သူတို့ကတေယုတ်ကရက်ဆူရက်ခိုင်းမှာပဲသူတို့ကတော့ဒါပေမဲ့ကျန်တဲ့အဖွဲ့တွေဟောလေသူတို့ကတော့လိုက်နာစရာစိတ်မရှိဘူးလို့ထင်ပါတယ်သူတို့ကသူတို့တိုင်းရင်းသားအရေးအတွက်သူတို့တော်လှန်နေကြတာဖြစ်တယ်အခုပဲ TNL ဆိုရင်ဆက်တိုက်နေရပဲနောက်ပြီးတော့ KIA လည်းဆက်တိုက်နေရပဲ KIA ကိုသူတို့တရုတ်ကတားလို့မရပါဘူး KIA ဟာတရုတ်ရဲ့အကျိုးစီးပွားတွေကိုအများကြီးကင်ထားနိုင်လို့မြစ်ဆုံတရုတ်ကပြန်ဆကျင်တယ် AIU လည်းထဲမှာ KIA လည်းထဲမှာရှိနေတာဒါအပြင်ပန်ဝါတရုတ်ကမြေရှားတွေကိုဝယ်ယူနေတဲ့နေရာအဲ့ဒီပန်ဝါကိုလည်းပဲ KIA ကသိမ်းပလိုက်တယ်တရုတ်တန်းနေတဲ့ကြားတွေကဆိုသိမ်းပလိုက်တော့တရုတ်ကဘာမှမတတ်နိုင်ဘူးနေဆက်ကိုပိတ်ထားရုံပဲရှိတယ်နောက် AA ပိုးဆိုးသေးရဲ့ AA ဟာတရုတ်နဲ့နေချင်းလည်းဆက်မနေဘူးအေးဟာအနောက်ဖက်ဘော်ဒါကသူရဲ့အင်ဒီယန်တွေစီးသေးတယ်အိမ်မှာအိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့စီးတယ်ဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်ပေါက်သူဆက်သွယ်လို့ရတယ်ဆိုတော့အေးဟာကုန်းတွေမှာပိတ်နေတဲ့နိုင်ငံမဟုတ်ဘူး။နောက်ပိုပြီးအရေးကြီးတာတရုတ်ရဲ့အဓိကအချက်အချာအဲ strategic open to ဟောဘော်ဒါဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်မဲ့ထွက်ပေါက်လည်းသူတို့ကင်ထားတယ်စီးပွားရေးဆိုရေနံပိုက်လိုင်းတို့ဘာလို့ရထားတယ်အကုန်လုံးသူကကင်ထားဆိုတော့သူကအများကြီးတင်းနိုင်ပါတယ်နောက်ပူပြီးဒီညမှာတခုစတိရတာကဘုတ်ကျုပ်ထွန်းမန်းနိုင်အေကတခါသူပြောဦးတယ်ကျွန်တော်မှတ်မိတယ်အာတရုတ်ကကုညီရဲ့ဘာညာပြောတဲ့ခါသူကခြေပတ်ပြီးတရုတ်ကကုညီရင်ငါတို့နေပြည်တော်တက်စင်းကကြာပြီလို့ပြောဦးတယ်မှတ်မိလိုက်မယ်ဆိုတော့ဒီလိုဟာကိုစဉ်းစားကြည့်မယ်ဆိုရင်တော့တရုတ်ရဲ့ဩဇာဟာတချို့အဖွဲ့အစည်းမှာဆက်ရောက်နိုင်ပေမဲ့တိုင်းရင်းသားအဖွဲ့အစည်းသူဩဇာကိုမနာခံမဲ့တိုင်းရင်းသားအဖွဲ့အစည်းရဲ့အများကြီးရှိနေလို့တော့ဒါကျွန်တော်ယူဆနိုင်ပါတယ်ဒီတရုတ်နဲ့မရှိဘူးပြန်ပါအ
ဲ့ဒီ American အပါဝင်ပေါ့ဒီနောက်အုပ်စုကရောဒီမြမရေးမှာဆွတ်ဖက်ဖို့အတွက်သူတို့ကအစင်သင်းဖြစ်နေလားအဲ့သူတို့ဝင်လာမှာကိုတရုတ်ကရောစိုးရင်ရလောက်တဲ့ဒီချက်ချင်းစိုးရင်ရလောက်တဲ့အနေထားမှာရှိလားခုနဦးကျော်စံသာပြောတယ်ဆိုရင်ဒီ NUG ကိုအတိမတ်ပြုလာနိုင်တယ်ဆိုရင်ဒီပေါ်မှာရောဒီနောက်အုပ်စုတွေက American ပါဝင်ပေါ့သူတို့ကမြမအရေးမှာဟိုဝင်ရောက်ဆွတ်ဖက်ဖို့စံနာရှိပါလား
စနာစီပေမဲ့လည်းလက်တွေ့တော့လုံးမမဟုတ်ပါဘူးတကယ်တော့ဒါပေမဲ့သူတို့စောစောကပြောခဲ့သလိုစစ်ကောင်စီပြုတ်ကျသွားရင်တော့သူတို့ကအာ NUG ဒါလည်းထိတ်ညံနေဆိုတော့လုံးလာမှာပဲဒါဝင်ဆွတ်တဲ့သဘောမဟုတ်ဘူးနိုင်ငံရေးအဖြစ်သူတို့အတိမတ်ပြလိုက်တာဖြစ်မယ်အဲ့ဒါကိုလည်းတရုတ်ကကြိုပြီးတော့မြင်တာဖြစ်မယ်လောလောဆယ်မှာတော့ဒါပူပြီးအရေးကြီးတာ American ဥဆောင်တဲ့ Quad အဖွဲ့ပေါ့လေဒီအဖွဲ့ကသိပ်ပြီးတော့ခြေလှမ်းသွက်လာတယ်ဆိုရဲ Quad ဆိုတာ American ရဲ့India ရဲ့ Japan ရဲ့ Australia ရဲ့ဘာ through a Indo Pacific လုံခြုံရေးဆိုပြီးတော့လှုပ်လာတယ် Indo Pacific ကအစနိုင်ငံကြီးဝင်ကြီးအဆင့်လောက်လှုပ်ခဲ့တာနောက်ပြီးတော့အဲ့ဒါကကျေပြန့်လာပြီးတော့ Indo Pacific ီပြင်မှာကန်းဆောင်လုံညွေတဖွဲ့အတွက်ပူပေါင်းဆောင်ရမယ်ဘာညာဆွေလုပ်လာတယ်ပြီးခဲ့တဲ့စက်တင်ဘာမှာလုတ်ခဲ့တဲ့၄ချိန်မြောက်ထိပ်ကြီးစည်းဝေးပွဲမှာသမ္မတဘိုင်ဒန်ဆိုအတော်လေးကိုအခိုင်အမာပြောခဲ့တယ်ဒီကော့အဖွဲ့ရဲ့လူရဟာနိုဝင်ဘာပြီးရင်လည်းဆိုရွေးကောက်ပွဲပြီးရင်လည်းဆက်လက်ပြီးတော့လုပ်မြင်ရမှာပဲဒီကိစ္စဆိုတော့အိန္ဒိယသမုဒ္ဒရာရဲ့တရုတ်ရဲ့ဤမှန်ချက်နောက်ပြီးတော့ Pacific ဆိုလည်းပဲတောင်ပြုတ်ပင်လယ်တို့ဘာလို့အဲ့ဒီဒေသတွေရဲ့သူတို့ Maritime Freedom and Fairness လို့ပြောတာပေါ့သူတို့ကတော့အဲ့ဒီမှာလွတ်လွတ်လပ်လပ်သွားလာနိုင်မှုလုပ်မယ်ဆိုတော့တရုတ်ရဲ့ချင်းချောက်မှုကိုအဓိကဟန်တာလူတွေဆိုတော့တိုက်ရိုက်သူတို့ပြောရတာဖြစ်ပါတယ်ဒါပြင်အဲ့ဒီဂျပန်နဲ့တောင်ကိုရီးယားတစ်ခါမှမတက်ခဲ့ဘူးတဲ့သမိုင်းမှာမတက်ဘူးတဲ့သူပေါင်းပြီးတော့လည်းပဲသူတို့ကဒါမြောက်ကိုရီးယားကိုဆန့်ပင်ပါရဖြစ်လာတော့ကော့အဖွဲ့ရဲ့အင်အားပုံမှန်ကျပြန့်လာပါတယ်ဒါကိုတရုတ်ကတော့သိပြီးတော့စိုးရိမ်နေတာတူတယ်နောက်ပူပြီးစိုးရိမ်ပကောင်းတာကအဲ့ကော့အဖွဲ့မှာပါတယ်အိန္ဒိယလည်းပဲမြန်မာနိုင်ငံကိုအထူးစိတ်ဝင်စားတယ်အိန္ဒိယမြန်မာထိုင်းအဝေးပြေးနမကြီးဖဖို့အတွက်အထူးစိတ်ဝင်စားနေတယ်နောက်ရခိုင်မှာကလဒန်ဘက်ဆုံးစီမံကိန်းလုပ်နေတယ်ဆိုတော့ဒီဟာအတွက်အေအေကိုအသီးမှတ်ပြုဖို့အေအေနဲ့ဆွေးနွေးသူဆွေးနွေးမှုတွေရှိတယ် official state authority မဟုတ်တော့လည်းပဲသူဟာတာသူတို့နည်းနဲ့သူတို့ဆွေးနွေးနေတယ်အေအေကလည်းသူတို့လူမျိုးရင်းကိုစီမံကိန်းလူမျိုးရင်းကိုကာကွယ်လို့ပြောထားတယ်ဆိုတော့အိန္ဒိယနဲ့လည်းပဲသူတို့မဖြစ်ဘူးဆိုတော့တရုတ်ကသိနေရရင်ဟိုဘက်ရောက်ချောက်သွားမှာပဲအေအေတို့ကပါတို့ကအဲ့ဒါကိုလည်းသူတို့ဆွေးနွေးတယ်နောက်ဘင်္ဂလားဒေ့ရှ်မှာရှေ့ခါစနဆူဟာ pro chinese လို့ပြောလို့ရတယ်သူစီမံကိန်းတွေပါတယ်သူကနားထောင်နေပါညာအေး belt and road အတွက်သူကအဓိကလုပ်တာရှိရဲ့အခုမိုဟာမက်ယူနုစ်ကတော့နည်းနည်း pro west လို့တရုတ်ကမြန်ရှိရဲ့တရုတ်ကိုသူကလိုလာတယ်လူလို့သူတို့မသတ်မှတ်ဘူးဆိုတော့အဲ့အရာကိုလည်းဘင်္ဂလားဒေ့ရှ်တိတူအိန္ဒိယတို့လည်းကြည့်ပြတရုတ်ကစိုးရိမ်ပါလိမ့်မယ်ဆိုတော့ဒီအကြောင်းနဲ့အားလုံးချုပ်ကျင်းသလားတရုတ်တော့ဝင်မဆွဲစီတိုင်အောင်တရုတ်ဒီဒီအော်ဇာကိုဖယ်ရှားခြင်းနဲ့ဖြစ်နိုင်ရင်အန်ယူဂျီတက်လာမှာတော့သူတို့ကြိုးစုံမှာဆိုတဲ့သဘောတော့ရှိပါတယ်
ဒါဆိုတစ်ဖက်ကဒီမြန်မာအရေးမှာတရုတ်ကမြုံမှန်းတယ်လို့ပေါ့စစ်ကောင်စီကဆက်ပြီးတော့တည်မြဲပြီးတော့သူတို့ရဲ့အကျိုးစီးပွားကိုကာကွယ်ပေးသွားနိုင်မှာမလား
ဒါကတော့ပြောရခက်ပါတယ်ဒါ that depends ပေါ့ဘယ်ပုံမှန်မှုတည်တယ်လဲဆိုတော့ကာကွယ်ပေးလို့ရထိုင်တဲ့အခြေအနေရှိသေးတယ်ဆိုရင်တော့ကာကွယ်မှာပေါ့သူတို့ကတော့ဒါတိုင်းရင်းသားတွေရဲ့အင်အားစိတ်များလာတယ်ဆိုရင်မကာကွယ်နိုင်တဲ့အခြေအနေရှိဘူးဆိုရင်တော့စစ်ကောင်စီကိုသူတို့ကပြစ်လိုက်တာပါပဲတချို့သုံးသပ်သူတွေကပြောကြတယ်လေတရုတ်ကတကယ်တော့ပြည်သူတွေရဲ့တရုတ်မူတီစိတ်ကပုံမကြီးထွက်လာနေတဲ့အချိန်မှာဒီလိုတဟာစုရဲ့ဒါမှားတဲ့ကစားနည်းပေါ်လေဒါသူဆုံးရှုံးမဲ့ game ကိုပေါ်လေ wrong game ကိုကစားနေတာဖြစ်တယ်သူတနေ့မှဆုံးနေရင်ဆိုင်ရမှာပြီးတွေ့နေရတယ်ဆိုတော့စစ်ကောင်စီကအဲ့လောက်ထိသူကအမပင်းနိုင်ဘူးသို့သော်အဲ့လိုကိစ္စအတွက်တရုတ်ကဝင်တိုက်မလားအဲ့လိုလဲသူလုံးမဖြစ်ပါဘူးအဲ့လိုလို့ရင်တော့ပူပြီးပြဿနာဖြစ်လာမှာပေါ့သူကစီမင်းနာတခုလည်းဖန်တီးခြင်းဘူးတပီတိုင်းရင်းသားတွေကတော့သူကလုံးဝနိုင်သားဒီလုံးဝဖယ်ရှားပလိုက်မလားဆိုရဲအဆင်ပြေပဲသူကဒီမှန်တဲ့မရှိပါဘူးလို့ဆိုမှာတော့သူကနှစ်ဖက်လုံးထိန်းချုပ်ထားနိုင်တဲ့နှစ်ဖက်ခွာကစားခြင်းတဲ့သဘောသာရှိလို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတော့တေယုဟာအပြတ်သက်စေကောင်းစီအကျိုးစီးပွားကိုဒီပြတ်လုံးဝကပ်ကက်တင်ပေးနိုင်မယ်ဆိုတာလည်းပဲသိမမျော်လင့်နိုင်ပါဘူးဒါတိုင်းရင်းသားတွေဒီတော်လိုင်းအင်အားစုတွေရဲ့ဟောစာအချိန်မှာတက်လာရင်ပုံစံတစ်မျိုးတစ်ပြေပြောင်းလာနိုင်ပါတယ်ဒ
ါတကယ်လို့မကာကွယ်ပေးနိုင်ဘူးပေါ့တရုတ်ရဲ့အကျိုးစီးပွားကိုစစ်ကောင်စီကမကာကွယ်ပေးနိုင်ဘူးဆိုရင်တရုတ်ကဘာလုပ်လာနိုင်မှာလဲ
အကာကွယ်ပေးနိုင်ဘူးဆိုရင်တော့သူကစွန့်ထွက်လိုက်ကြောက်မှာပေါ့ဒီကိစ္စကိုဆိုတော့ဘယ်လိုနည်းနဲ့သူကာကွယ်နိုင်မလဲဖွင့်ဆွတ်တဲ့ညော့မဟုတ်ဘူးသို့တော်လည်းပဲသူဒီနည်းရောသူကဖြစ်ဆာမဲ့ထင်ပါတယ်အခုလောလောဆယ်ကတော့သူဟာအစွမ်းကုန်ကြိုးစားနေပဲရွေးကောက်ပွဲလုပ်ရွေးကောက်ပွဲလုပ်ပြီးတော့ဟာရွေးကောက်ပွဲကတက်လာတော့အစီမတ်ပြုတ်မယ်ဆိုတော့အခုစစ်ကောင်စီက NLD ပါတီတော်ပြန်လဲစီးရေးလုပ်နေဘာညာဆွဲသတင်းတွေထွက်နေသူတို့ကလွှင့်လာလာတော့မစီစီဘူးပေါ့ဒီနေ့တနေ့ကနေမှအဲ့ဒီသတင်းတွေစကြရတယ်ဆိုတော့တရုတ်ကစစ်ကောင်စီနဲ့ဆိုရင် NLD ကိုသဘောကျခဲ့တယ်ဘူးပြီးတော့နှစ်သက်ခဲ့တာအမှန်ပါပဲ NLD နဲ့သူကပြပြလဲဆက်ဆံခဲ့တယ်အဲဒီကိုဖြုတ်ချလိုက်တဲ့အခါမှာစစ်ကောင်စီကိုအသီးမှမပြူရတဲ့သုံးနှစ်လောက်ပြစ်ထားခဲ့ပြီးအခုမှဆော်ဆော်ကအန်အန်ရီကိုကျွန်တော်ဆွေးနွေးခဲ့တဲ့ကိစ္စတွေကြောင့်သူကလုတ်တရက်စစ်ကောင်စီကိုအားပေးလာတဲ့သဘောဖြစ်တယ်ဆိုတော့ NLD ကိုတန်ရစီမပြတ်ပါဘူးသူက NLD NLD ဟာပုံပြီးတင်တော်တွေလို့ယူဆတယ်ဒါကြောင့်သူတို့ရွေးကောက်ပွဲလုပ်လာရင်လည်းပဲ NLD မပါတော့ရွေးကောက်ပွဲကိုတရုတ်အနေနဲ့ထောက်ခံအားပေးရသိခဲ့မယ်ဘယ်လိုဖြစ်နိုင်မှာလဲဆိုတော့လုပ်မယ်အဲ့ဒါကြောင့်များ NLD ကိုပေါင်ထည့်လို့တရုတ်ကတွန်းပြန်တူပါလိမ့်မယ်အဲ့ဒါကိုဆိုရင်လို့လည်းအခုဆိုရင်စစ်ကောင်စီက NLD ကို ပြေကဘယ်မှာပါဝတ်ဆိုပြီးတော့လုံနေသဘောရှိပါတယ်ဆိုအဲ့လိုပုံစံမျိုးပဲတရုတ်ကတော့ကြိုးစားဥမှာပဲဒါပေမဲ့ကြိုးစားလို့နောက်ဆုံးမအောင်မြင်ဘူးဆိုရင်လည်းပဲတရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘူးကိုတောင်းခဲ့ဘူးတာအများကြီးပါပဲဟိုတုန်းကဘကဘကိုအဓိကအားပေးခဲ့တယ်အဆင်မပြေဘူးမအောင်မြင်ဘူးသူတို့ဒါတော်နိုင်ရေးကိုမတင်ပို့တော့ဘူးဆိုတော့မူဖြစ်လာတဲ့ဒိတ်လျှောက်ပလဲထက်မှာအဲ့ဒါကြောင့်အဲ့ဒီဟာမူရုပ်သိမ်းပြီးတော့တခါပုံစံမျိုးပြောင်းလဲအဲ့လို policy ကိုမကြခဏပြောင်းခဲ့ပါတယ်တရုတ်ကသူ့အကျိုးစီးပွားခံခဲ့ပြီးတော့ထဲထဲဝင်ဝင်ဆက်ပလိုက်တာမဟုတ်ဘဲနဲ့အဲ့လိုပြောင်းခဲ့တယ်ဆိုတော့အခုလည်းပဲသူ့ policy မအောင်မြင်ဘူးဆိုတဲ့ဟာစစ်လိုက်တယ်မှာတနေ့တော့ပြောင်းလာမှာပဲသို့တော်လည်းပဲလုံးဝဝင်တိုက်တဲ့နည်းကိုပြောင်းမယ်လို့တော့မယူဆပါဘူးအဲ့ဒါကတော့အခုပြည်သူရဲ့စွန့်ကျင်မှုကလည်းသိမ်းများနေတော့
အဲ့တရုတ်ကရောဒီတိုင်းသားရေးကိုလုံးဝမျက်ကွယ်ပြုလိုက်နိုင်လားဒီဗိုလ်ချုပ်မှုချင်းမေးအောင်နိုင်ရတော့လက်နဲ့ကင်ဟိုတောင်းဆိုတာမဟုတ်ဘဲနဲ့ဆွေးနွေးပွဲကိုဖိတ်ခေါ်နေပါတယ်သူကတော့
အစအဆုံးပြောရင်အဲ့ဒါပဲလက်နက်ကရင်တောင်းဆိုတာမလုပ်နိုင်ဆိုသူကဘယ်လိုတက်လာသလဲလက်နက်မကရင်ဆိုတော့မေးရရှိတယ်လက်နက်မကရင်သူကဒီညာရောက်လာမလားအဲ့ဒါသူလည်းလက်နက်ကရင်ပြီးတော့တက်လာခဲ့တာပဲဆိုတော့ငါလို့ဆိုလိုက်မလုပ်ကြတဲ့လို့ပြောတဲ့သဘောနဲ့တူတယ်လို့ပဲပြောမှဖြစ်ပါတယ်သူရဲ့ပြောကြရကတော့တိုင်းသားတွေဒါကိုနားဝင်လေးမဟုတ်ပါဘူးသူမတက်ခင်ကတော့ဟိုးလူလိုက်ရပြီးတက်ရခဲ့တဲ့အဖွဲ့လေးအများကြီးပါပဲနှစ်ပေါင်းများစွာအထူးသဖြင့်62နောက်ပိုင်းမှာတည်ပြန်လာတဲ့အဖွဲ့တွေနောက်ပိုင်းမှာပေါ်လာတဲ့ A လို TNL လို့အင်အားကြီးမှလာတဲ့အဖွဲ့တွေလည်းအများကြီးရှိနေတော့ဘယ်သူမှလည်းပဲသူရဲ့ဒီဆွေးနွေးပွဲလမ်းစဉ်ကိုလက်ခံကြတာမဟုတ်ဘူးသူကအတင်းလို့သလိုလှုပ်ဖို့သာဖြစ်ပါတယ်ဆိုတော့တရုတ်ကလည်းဘယ်လိုတိုက်တွန်းတရုတ်တောင်းမှဘူးတက်လေရင်လေပူပေးပြီးမကြခင်မှာပဲမန္တလေးမှာရှိတဲ့တရုတ်ကောင်စီဝန်ကြီးကိုဘယ်သူမှမသိဘူးဆော်ထဲပလိုက်ကြပြီဆိုတော့တရုတ်ကတော့နည်းနည်းစင်စားရပါလိမ့်မယ်ဒီကိစ္စကိုနောက်တစ်ချိန်မှာငါတို့ဒီထိစစ်တူလို့ရမရဆိုတာတော့စဉ်းစားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဦးကျော်စန်းသားရှင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
ရပါတယ်